မြန်မာနိုင်ငံလေးရဲ့ဘာသာရေးအကြမ်းဖက်မှုတွေကြောင့်ဘာသာရေးလွတ်လပ်ခွင့်အရာကဘာမှာအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုရဲ့အစည်းအဝေးခန်းစာသစ်မှာထည့်သွင်းသတ်မှတ်လိုက်ပါတယ်။နှစ်စဉ်ထုတ်ပြန်နေတဲ့အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာတရုတ်၊မြောက်ကိုရီးယား၊အီရန်၊ဆူဒန်၊ဆော်ဒီအာရေဗျာစတဲ့နိုင်ငံတွေနဲ့အတူတူပဲမြန်မာနိုင်ငံကိုလည်းတရားဝန်အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတွေအစည်းအဝေးထဲမှာထည့်သွင်းဖော်ပြလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကိုတန်းညုံဦးကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီနိုင်ငံယူဆရဘာသာတရားကိုအားမပေးကြတဲ့နိုင်ငံတွေနောက်ဘာသာရေးကိုနိုင်ငံတော်ဘာသာဖြစ်နဲ့တတ်မှတ်ပြဋ္ဌာန်းကြတဲ့နိုင်ငံတွေနဲ့အတူပဲမြန်မာနိုင်ငံကိုလည်းဒီဘာသာရေးလွတ်လပ်ခွင့်အရာထူးဆိုးရင်စရာကောင်းတဲ့အဆင့်ထဲမှာထည့်သွင်းခံထားရတာဖြစ်ပါတယ်။ဒီနှစ်အစည်းအဝေးစာထဲမှာတော့ဘာသာရေးအကြမ်းဖက်မှုပြဿနာတွေကိုအလေးပေးဖော်ညွှန်ထားတယ်လို့ပဲဒီအကြောင်းရင်းနဲ့တဆက်သေးမြန်မာနိုင်ငံကိုဥပမာအဖြစ်နဲ့နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကဒီအစည်းအဝေးစာထုတ်ပြန်တဲ့ရှင်းလင်းပွဲမှာထောက်ပြပြောဆိုသွားပါတယ
်။ One of the troubling trends identified in this year's report is how sectarian violence continues to displace families and devastate communities. Thousands of Rohingya Muslims have been displaced in Burma in the wake of sectarian
violence. မြန်မာနိုင်ငံမှာဆိုရင်ထောင်ဝန်းသန်းရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြရပါတယ်။နောက်ထပ်လူဦးရေတောင်းကနန်းဟာလည်းလုံလောက်တဲ့ကျန်းမာရေးဆောင်လျှောက်ကူးစက်မှုမရှိတဲ့အပြင်ညစ်ပေဆုပ်ပြတ်တဲ့အခန်းတွေထဲမှာနေထိုင်နေကြရပါတယ
်။ဘာသာရေးလွတ်လပ်ခွင့်ထိပါသူတွေဟာတစ်ဖက်ကသူတို့ရဲ့မလိုလားတဲ့ဘာသာကြားတွေကိုချိမ့်ချောက်နေုံနဲ့မဟုတ်ဘဲနဲ့သူတို့ရဲ့တည်ငြိမ်လုံခြုံမှုကိုပါနှောက်ယှက်ဖျက်ဆီးနေကြသူတွေဖြစ်တယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးကယ်ရီကပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်းမကြာခင်နှစ်တွေကဖြစ်ခဲ့တဲ့ဘာသာရေးအထိကယုံနေတဲ့အကြမ်းဖက်မှုတွေကိုဖော်ညွှန်းပြီးတော့မြန်မာနိုင်ငံတွင်းမှာဘာသာရေးအရာခွဲခြားဆက်ဆံတဲ့အလေးအထားတွေစနစ်တွေကိုဒီအစည်းအဝေးထဲမှာထောက်ပြရေးသားထားပါတယ်။ဥပမာဆိုရင်တော့ဒီဘာသာလုံးရှိတဲ့မြန်မာနိုင်ငံမှာတာနာယီဝန်ကြီးဌာနဆိုတဲ့အစိုးရအဖွဲ့ထားပြီးတော့အစိုးရကနေပြီးတော့ဗုဒ္ဓဘာသာအရေးမှာပါဝင်ဆောင်ရွက်တာဗုဒ္ဓဘာသာတက္ကသိုလ်တွေကိုထောက်ပံ့ကူညီတာတွေထောက်ပြထားပါတယ်။မေတ္တာမျိုးမှာဖြစ်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေကြောင့်2013ခုနှစ်အစောပိုင်းကာလမှာတွင်ပဲလူတရာကျော်သေဆုံးပြီးတော့လူ12,000လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒီအစင်ကလာမှာဖော်ပြပါရတယ်။ဒါကိုကြည့်မယ်ဆိုရင်ဒီမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုဟာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာနေမဟုတ်တော့ဘဲနဲ့တနိုင်ငံလုံးအထိကိုပြန့်နှံ့လာတဲ့သဘောလို့ဆိုထားပါရတယ်။မွတ်စလင်ဆန့်ကျင်ရေးနဲ့ဒီအစွန်းရောက်မျိုးသားရေးလှုပ်ရှားမှုဖြစ်တဲ့969လှုပ်ရှားမှုအခြေအနေတွေကိုလည်းဒီအစင်ကလာထဲမှာဖော်ပြထားပါရတယ်။ဒါရီဟာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအနောက်ရှက်ပေးတဲ့အခြေအနေဖြစ်တယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးဆိုင်ရာAmerican Lethal Nengajay Wenji Tom Malanowski ga byo ba de.
In Burma, if you fear or oppose your country's forward political progress, you're probably not going to convince too many people to be against democracy. But you might get somewhere by trying to divide people across religious and racial lines.
Mananga mananga ye totat mu ri phit la ma go so yin na phit si totat mu ri ma lo la lo phit si. လူတွေကိုဒီမိုကရေစီကိုစန့်ကျင်ဖို့ဆိုပြီးစီအောင်ပြောဆိုဖို့ဆိုတာလွယ်ကူမှာမဟုတ်ပါဘူး။ဒါမဲ့လည်းဘာသာကူးပြောင်းတာတို့ဘာသာကြားနဲ့လက်ထက်တဲ့ကိစ္စတို့လိုမျိုးအကြောင်းပြပြီးဘာသာရေးလူမျိုးရေးခွဲခြားပြီးစီအောင်ပြောဆိုမယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းထင်ရှားတဲ့အမျိုးသားရေးဖုံးတော်ကြီးတွေကထောက်ခံမှုပေးထားတဲ့969လှုပ်ရှားမှုတွေဖြစ်လာတာပါ။မတူကွဲပြားတဲ့လူမှုတိုင်းဝိုင်းတွေနဲ့ပေါင်းကြရှည်အတူတကွစူးစီးနေလာခဲ့တဲ့အစဉ်လာရှိတဲ့ဒီတိုင်းပြည်မှာအဲဒီကတဆင့်မွတ်စလင်ဆန့်ကျင်ရေးနဲ့အကြမ်းဖက်မှုတွေလောင်မြိုက်လာပါတယ
်။ဒီအစည်းအဝေးထဲမှာမြန်မာနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့မွတ်စလင်ဆန့်ကျင်လှုပ်ရှားမှုတွေကိုပဲထောက်ပြထားတာတော့မဟုတ်ပါဘူး။ခရစ်ယာန်ဘာသာအပေါ်ဒီအချို့နေရာတွေမှာဖိနှိပ်ကန့်သတ်တဲ့အခြေအနေတွေကိုပါထည့်သွင်းထားပါတယ်။ပရိပကဖြစ်နေတဲ့ကချင်ပြည်နယ်ဒေသမျိုး၊နောက်အစွန်ဖျားချင်းပြည်နယ်ဒေသမျိုးတွေမှာအများစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာကန့်သတ်ဖိနှိပ်မှုတွေကိုဖော်ပြထားတာပါ။ဗုဒ္ဓဘာသာထဲမှာဆိုရင်လေနိုင်ငံတော်အတိမတ်ပြုတဲ့ဂန်းကြီးကိုခိုင်ကလွဲပြီးတော့ကြံယူဆရှိသူတွေကိုနှိမ့်ကွတဲ့အခြေအနေတွေကိုလည်းထောက်ပြထားပါတယ်။ထေရဝါဒဗုဒ္ဓဘာသာနဲ့အမြင်ယူဆအချို့မတူတဲ့မိုးပြကုတော်ဆိုပြီးတော့ထင်ရှားတဲ့အရှင်ညာနာကို2010ခုနှစ်မှာဖန်ဆီးပြီးတော့ထောင်ဒဏ်20ချမှတ်အပြစ်ပေးထားတာကိုလည်းထောက်ပြဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းပြည်ပြင်းပြောင်းလဲမှုတွေဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံကြီးဌာနရဲ့အစည်းအဝေးအချို့မှာအခြေအနေတိုးတက်မှုတွေဖော်ပြခံခဲ့ရပေမဲ့လို့အခုဒီဘာသာရေးလွတ်လပ်ခွင့်အစည်းအဝေးမှာတော့ဟိုးရင်ကလေးကသတ်မှတ်ခံပြီးသားအထူးစိုးရိမ်ရတဲ့နိုင်ငံအဆင့်တဲမှာပဲရှိနေတယ်လို့ပြောရမှာပါခင်ဗျာ